ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့အရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုရိုင်မြန်မာနိုင်ငံကိုကိုရိုင်လာရောက်ပြီးတော့မြန်မာအစိုးရတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံညှိနှိုင်းနေမှုကိုအလားအလာကောင်းဖြစ်ကြိုးစိုးလက်ခံကြပါမယ်လို့ဒီဒုက္ခသည်တွေအပေါ်မှာမြန်မာပြည်သူတွေအကြားကွဲပြားတဲ့အမြင်သဘောထားတွေကိုနားလည်မှုရှိလာအောင်ရှင်းလင်းကြဖို့လိုအပ်တယ်လို့ရခိုင်ရေးဆောင်ရွက်နေသူတွေကပြောပါတယ်အစိုးရဘက်ကလည်းနိုင်ငံသားဖြစ်ခွင့်ရှိတဲ့သူကိုနိုင်ငံသားအခွင့်အရေးနဲ့အညီအခွင့်အရေးပေးဖို့လိုပြီးတော့ဖြစ်ခွင့်မရှိဘူးဆိုရင်လည်းပြက်ပြက်သားသားကင်တွယ်ဖြည့်ရှင်းဖို့လိုတယ်လို့ရခိုင်နိုင်ငံရေးပါတီ AMP ကထောက်ပြပါတယ်အကြောင်းစုံဆက်ပြီးတင်ပြပေးပါမယ်ရှင်
မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီကိုရိုင်းတက်ရောက်ခဲ့တဲ့မနေ့နေပြည်တော်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့ကြားဝန်ကြီးအဆင့်အစည်းအဝေးပွဲကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားကြတဲ့ရခိုင်ဒေသကနေရဲစွန့်ခွာသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုစောလွင်စွာစတင်နိုင်ရေးသဘောတူညီချက်ရှိချက်နှစ်နိုင်ငံသဘောတူခဲ့ကြပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုရိုင်းမြန်မာနိုင်ငံကိုလာရောက်ပြီးမြန်မာဆိုရတာဝန်ရှိတဲ့သူတွေနဲ့လာရောက်တွေ့ဆုံညှိနှိုင်းမှုကိုအလားအလာကောင်းဖြစ်ကြိုးစိုးလက်ခံကြပါမယ်လို့ဒီဒုက္ခသည်တွေအပေါ်မှာမြမပြည်သူတွေရဲ့သဘောထားအမြင်ကွဲပြားမှုတွေကိုရင်ကြားစေရှင်းလင်းပေးဖို့လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကအခုလိုသုံးသပ်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကကောင်းပါလေဟိုလုတ်တက်လာလဲကြားပါပြီ။သူတို့ကိုယ်တိုင်လာတဲ့အတွက်ကြောင့် government to government ကိစ္စရကလေးတွေကတော့တိုးတက်မှုရှိတယ်လို့ထင်တယ်။သို့တော့ကျွန်တော်အနေနဲ့ပြည်သူ့ကြားမှာနားလည်ပြီးဆောင်ဖို့လေရင်းများစီရေးကအဓိကလို့ခုလို့ပါလေ။အဲ့ဒါလေးကိုတော့ဆက်လက်ပြီးတော့အကောင့်ထည့်ဖို့လိုအပ်ပါလိမ့်မယ်။နှစ်ဖက်အမြင်တွေကတော်တော်လေးကွာနေပါလေ။ပြည်တွင်းကအထူးသောအမြင်တွေကတော့ထင်ရင်ဒီပုံကိုယ်တွေတဦးတယောက်မှမပါပြင်းနဲ့မပတ်သက်တဲ့လူတွေနိုင်ငံသားတွေဟိုတဲ့အဆက်ဆက်ကနေပြီးတော့ခိုးဝင်လာကြတယ်မတရားမျိုးတွေတင်ထားတယ်။အဲ့တော့သူတို့ကဒီမှာစူပူတောင်းကြမှုလုပ်ပြီးတော့ဒီကာကွယ်ရေးအဖွဲ့တွေကနေကျင်တဲ့အခါကျတော့ထွက်ပြေးသွားကြတယ်။သူတို့အဖြစ်ကျူးလို့ထွက်ပြေးသွားကြတယ်။သူတို့ဌာနေကိုသူတို့ပြန်သွားကြတယ်။အဲ့ဒါပြီးပြီပေါ့သူတို့ဘာလို့ခေါင်းထည်တာတုံးဆိုတော့အမြင်ကဗမာပြည်ထဲမှာအဲ့ဒီပုံစံအဲ့လိုကြီးမပြောသေးတိုင်အောင်တိုင်းရင်းသားတွေသိစားဘူးတော့မစင်စားဘူးလူမျိုးကြဘာသာကြတွေအတွက်ကတော့မျိုးမျိုးလုပ်ပြီးနေတယ်ဆိုပြီးတော့တောက်ထိုးပင်ကောလုပ်တဲ့လူတွေရဲ့ပွေးထိုးလှုပ်ဆော်မှုကအဲ့ဒီအစားကပြည်တွင်းကအယံကျေလောင်ဖြစ်တယ်ဒီပကလည်းပဲဗာဖြစ်နေလဲဆိုလို့ရှိရင်ဒီကိစ္စရပ်တွေဟာဟိုလူအခွင့်အရေးချုပ်ပေါင်းမှုလို့ဒီ humanitarian crisis တို့ဒုံကြီးအနေထားယုံကြည်တစ်ခုတောင်ဖြစ်နေပါပြီဆိုတဲ့ကိစ္စရပ်ဒီအဲ့ဒီလိုအခြေအခုကိုကျွန်တော်ပြင်ကြားဆေးဖို့ကတွဲဆုံဆွေးနွေးရေးပဲကျွန်တော်တို့ကအစိုးရအချင်းချင်းတွေ့တာလေအမတန်လိုအပ်တယ်တိုင်းရင်းတမန်ရင်းနဲ့လိုအပ်တယ်အဲ့လိုပြည်သူတွေကိုတွေ့ဖို့လိုတယ်လို့ကျွန်တော်ထင်တယ်
ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့အရေးအစိုးရဘက်ကနေဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်နိုင်ငံရေးပါတီတွေရဲ့အမြင်သဘောထားကိုအလေးထားဖို့လိုသလိုမြန်မာအစိုးရအနေနဲ့နိုင်ငံသားဖြစ်ခွင့်ရှိသူကိုဥပဒေနဲ့အညီနိုင်ငံသားအခွင့်အရေးပြေဝပေးသင့်ပြီးဖြစ်ခွင့်မရှိဘူးဆိုရင်လည်းပြက်ပြက်သားသားကင်တွယ်ဖြည့်ရှင်းသင့်တယ်လို့ရခိုင်မျိုးသားပါတီရဲ့အတွင်းမှုအဖွဲ့ဝင်ဦးအောင်မရတ်ကျော်ကတိုက်တွန်းပြောဆိုလိုက်ပါတယ်
။နိုင်ငံသားဖြစ်သင့်တဲ့လူကိုနိုင်ငံသားဖြစ်ခွင့်ပေးလိုက်မြန်မာနိုင်ငံလုံးကိုတော့ပြေးလိုက်ကျွန်တော်တို့ဒီမြန်မာပြည်ပိတ်ဆောင်မှာထားပါနဲ့နိုင်ငံသားမဖြစ်သိမ့်တဲ့လူကိုနိုင်ငံသားမဖြစ်သိမ့်တဲ့နိုင်ငံခြားသားဖြစ်ပြက်ပြက်သားသားကြော်ညာပြီးရင်အဲ့ဒါတွေကိုစီစီမုန်းတွေလုံးနေမဲမဲကန်ကန်လုံးနေပြုမေဆိုရင်တော့ကျွန်တော်တို့ဒီသက်ဆိုင်တိုင်းရင်းသားတွေအနေနဲ့ရောကျွန်တော်တို့ဒီဘက်ကနိုင်ငံရေးပါတီတွေရောသူခွေးစည်းတွေရောအဲ့ဒါတွေကိုသာလက်ထဲလက်ခံကြမေးရဲ့အတိုင်းတိုင်းနဲ့ကျွန်တော်တို့အမြဲတမ်းပြောဖြစ်ပါတယ်။အခုကအဲ့ဒီကိစ္စတွေကိုဘာမှမလုပ်ပြီးအဲ့လိုလက်ခံမေးလက်ခံမေးလက်ခံမေးပြီးအဲ့လိုမျိုးဖြစ်နေတော့ဒီဘက်ကဒီဘက်ကလူထုကတော့ခြေနေမှုကတော့မရနိုင်ဘူး။ဟွာပြည်လေမှုကတော့ရနိုင်တယ်ပဲ။လို့တော့ကျွန်တော်တို့ကတော့မထင်ပါဘူးဒီလိုမျိုးလုပ်နေပြီဆိုတော့
ဘင်္ဂလားနှစ်နိုင်ငံအရေးလေးလာအခဲခံနေတဲ့မြန်မာနိုင်ငံရဲ့သုံးသက်သူဒေါက်တာခင်ဇော်ဝင်းကတော့အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးမြန်မာနိုင်ငံကိုကိုယ်တိုင်လာရောက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးတွေ့ဆုံဆွေးနွေးမှုကိုအလားအလာကောင်းတစ်ခုဖြစ်ရှုမြင်ပါတယ
်။ဘင်္ဂလားဒေ့ရှ်ကနိုင်ငံလေးသာသေးတာသူကနိုင်ငံကြီးသားလို့သူကကန့်ကြွယ်တတ်တယ်စဉ်းစားတတ်တယ်အချင်းချင်းဆုံးရမယ်ဆိုတာပြီးတော့သူကဒါကိုမဆုံးရအောင်နော်ဆုံးလို့ကျအဖတ်ဆက်လို့ရအောင်ဆိုတော့သူကမပြောချက်လာတာနော်အကောင့်မှန်မြင်နေကောင်းမှန်မြင်နေသူလို့ဆိုလို့ပဲဟုတ်တယ်လားနားလည်ပြီးလို့လိုတယ်နော်ဘာလို့လဲဆရာ ICC ဖော်ဝင်နော်ဆိုတော့ပြောလို့ရှိရင်အားလုံးကနိုင်ငံတစ်ခုသောအချင်းချင်းကဖြစ်အောင်သူ့အနေနဲ့က ဖြစ်ရှာပေးရတာ
ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ်းရှောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတော့မြန်မာအစိုးရဘက်ကရိုဟင်ဂျာဒုက္ခသည်အဖြစ်မသုံးနှုတ်ပါဘူးမြန်မာနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာရခိုင်ပြည်နယ်ဘက်ကိုလည်းဒီကနေ့ခီးဆက်ဖို့ရှိပါတယ်ရှင်